မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်စက်တင်ဘာလ6ရက်နေ့တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထုံးပါရှင်နန်ခမ်းနဲ့ဖဲခုံမှာလေကြောင်းတိုက်ခိုက်ခံရလို့လူအယောက်20ကျော်သေဆုံးခဲ့တဲ့အကြောင်းထိုင်းမှာအဖမ်းခံရတဲ့မြန်မာအလုသမား1000လောက်စစ်ကောင်စီလက်ထဲပြန်လွှဲခံရတဲ့သတင်းနဲ့အတူနောက်ဆုံးရသတင်းတွေကိုဒီနေ့ထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်ထိုင်းနိုင်ငံမှာဖမ်းဆီးခံရတဲ့မြန်မာအလုသမား1000ခန့်ကိုပြီးခဲ့တဲ့ August လအတွင်းပြန်လက်ခံခဲ့တယ်လို့စကောင်စီကစက်တင်ဘာလ5ရက်နေ့မှာထုတ်ပြန်ပါတယ်။ဖမ်းဆီးခံရသူတွေအထက်အမျိုးသား952ဦးနဲ့အမျိုးသမီး208ဦးစုစုပေါင်း960ရှိခဲ့တယ်လို့ဆိုပါတယ်။သူတို့ကိုတပ်ဆိုင်ရာနယ်စပ်ဂိတ်တွေကနေထိုင်းအာဏာပိုင်တွေကပြန်လွှဲပေးခဲ့တာပါ။လွှဲပြောင်းခံရသူတွေနေအိမ်တွေကိုပြန်ရောက်သလားဒါမှမဟုတ်ဖမ်းဆီးခံထားရသလားဆိုတာကိုတော့စကောင်စီကအများပြည်သူကိုအသိပေးတာမရှိပါဘူး။အခုနှစ်ဇူလိုင်လနဲ့ August လတွေအတွင်းထိုင်းနိုင်ငံရနောင်းအကျဉ်းထောင်မှာပြစ်ဒဏ်ချခံပြီးတော့ပြန်လွတ်လာတဲ့မြန်မာအလုသမား82ယောက်ကိုထိုင်းအာဏာပိုင်တွေကလွှဲပြောင်းချိန်မှာတော့ကော့တောင်းစိတ်ကမ်းမှာစစ်ကောင်စီတပ်ကစစ်မှုထမ်းဖို့ဖမ်းဆီးသွားတယ်လို့မိသားစုဝင်တွေက RFA ကိုပြောထားပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းတန်ရံမြို့နယ်ကတန်လွင်မြစ်ပေါ်မှာတိစောက်ထားတဲ့တရုတ်ရဲ့နောင်ဖာရေကာတာစီမံကိန်းအတွက်ဝါတက်မရော UWSA ကလမ်းခင်းပေးတာနဲ့ကူညီဆောင်ရွက်ပေးတာတွေရှိနေတယ်လို့ရှမ်းပြည်ရင်းနှီးမြုပ်နှံမှုနဲ့လေးလာစောင့်ကြည့်ရေးအဖွဲ့ SSFIM ကစက်တင်ဘာလ5ရက်နေ့မှာပြောလိုက်ပါတယ်UWSA တပ်ဖွဲ့ကပြီးခဲ့တဲ့ဇူလိုင်လအတွင်းတပ်သားအင်အား2000ကျော်နဲ့တန်ရံမြို့ကိုထိန်းချုပ်ထားပြီးတဲ့နောက်ဒီစီမံကိန်းတွေစတင်ဖို့အကူအညီပေးနေတာလို့ဆိုပါရယ်။နောင်ဖာရေကာတာစီမံကိန်းအနီးကမန်တုံရေကာတာစီမံကိန်းကို UWSA ကတိတ်တဆိတ်တိစောက်ခွင့်ပြုနေတာကိုဂျိုဒုတပ်ပုံမှတ်တမ်းတွေအရတွေ့ရတယ်လို့ SSFIM ကပြောပါရယ်။ပြီးခဲ့တဲ့ August လဒုတိယအပတ်မှာတရုတ်စီးပွားရေးလုပ်ငန်းရှင်12ယောက်ဟာနောင်ဖာရေကာတာစီမံကိန်းကိုလာရောက်ခဲ့ပြီးတော့သူတို့ကို UWSA ကလုံခြုံရေးအရာကူညီပေးခဲ့တယ်လို့ထောက်ပြထားပါတယ်ရှင်။အာရခတက်တော် AA နဲ့ချင်းပြည်နယ်ကလက်နက်ကင်အဖွဲ့တွေအပါအဝင်မီဇိုရန်ပြည်နယ်နဲ့ပါမိတ်ဆွေတွေဖြစ်ဖို့လိုလားတယ်လို့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဝန်ကြီးချုပ်လာဒူဟိုးမတ်စ်ကပြောလိုက်ပါတယ်။စတေမာလာ9ရက်နေ့ကအမေရိကန်ပြည်အောင်စုအင်ဒီယားနာပြည်နယ်မှာအမေရိကန်ရောက်ချင်းလူမျိုးတွေနဲ့မီဇိုရန်ဝန်ကြီးချုပ်တို့တွေ့ဆုံတဲ့အခါမှာပြောခဲ့တာပါကလဲဒန်မြစ်စီမံကိန်းနဲ့ပတ်သက်ပြီးတော့အာရခတက်တော် AA နဲ့မီဇိုရန်ပြည်နယ်အစိုးရတို့တွေ့ဆုံခဲ့ပေမဲ့ပလောဝဒေတာအခြေဆိုင်စီမံကိန်းဖြစ်လို့ချင်းလက်နက်ကင်အဖွဲ့တွေနဲ့ပါတွေ့ဆုံဖို့ရှိမလားလို့ချင်းအဖွဲ့အစည်းတွေကမေးမြန်းတဲ့အပေါ်ဖြေကြားခဲ့တာပါရှင်စကိုင်းတိုင်းခင်ဦးနဲ့ကံပလူမြို့နယ်တွေကရွာရှိရွာကိုစစ်ကောင်စီတပ်က August လနောက်ဆုံးအပတ်ကစပြီးတော့ဝင်ရောက်မီးရှို့နေပါတယ်စက်တင်ဘာလ6ရက်နေ့ဒီနေ့အထိနေအိမ်200လောက်မီးလောင်ဆုံးရှုံးခဲ့ပြီလို့ဒေသခံတွေကပြောပါတယ်ခင်ဦးမြို့နယ်မဒောင်းလာကျေးရွာကပြူစော်တိစခန်းတွေကို August လ18ရက်နေ့ကဒေသကောက်ွယ်ရေးတပ်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အင်အား190ဝန်းကျင်နဲ့စစ်ကောင်စီဘက်ကစစ်ကြောင်းပြန်ထိုးခဲ့တာပါဩဂတ်လ30ရက်နေ့မှာမဒောင်းလာရွာကိုစစ်ကောင်စီတပ်ကပြန်လည်ထိန်းချုပ်လိုက်ပြီးတဲ့နောက်ခင်ဦးနဲ့ကံပလူမျိုးနယ်ကရွာတွေဖြစ်တဲ့အင်ဂျင်ပင်ပေါက်တော်နှဲကုံစီစုံလေးဖန်ခါကုံစတဲ့ရွာတွေအပါအဝင်ရွာ၈ရွာမိရှုခံခဲ့ရပါတယ်ရွာ73ရွာကဒေသခံ1000လောက်လည်းထွက်ပြေးနေရပါတယ်ရှင်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ဂွားမြို့နယ်တဲကို ERI တိုင်းဘက်ကနေစစ်နဲ့စားနဲ့ရိတ်ခါတည်ယူခွင့်စစ်ကောင်စီတပ်ကအခုစက်တင်ဘာလကစပြီးတော့ကန့်တက်လိုက်ပါတယ်။ဒါကြောင့်ဒေသခံတွေစားနဲ့ရိတ်ခါအခက်ကြုံနေပါတယ်။ပြီးခဲ့တဲ့ August လတုန်းကစစ်နဲ့စားနဲ့ရိတ်ခါတွေကိုငတ်တိုင်းချောင်းမြို့ဘက်ကနေပြီးတော့ဆိုင်ကယ်တွေနဲ့တပိုင်းတနိုင်ဂွားမြို့နယ်တဲကိုတည်ယူခွင့်ရခဲ့ပါသေးတယ်။စ စကောင်စီကလက်နက်ကြီးစမ်းသပ်ဖို့ERI တိုင်းငတ်တိုင်းချောင်းမြို့နယ်ရခိုင်ပြည်နယ်ဂွားမြို့ကအဝင်အထွက်လမ်းတွေကိုဩဂတ်လ22ရက်နေ့ကစပြီးတော့ပိတ်ထားခဲ့ပြီးတဲ့နောက်မှာစာနယ်ဇင်းကတည်ယူခွင့်တွေပါကန့်သတ်ခံရတာလို့ဒေသခံတွေကပြောပါတယ်ရှင်။ အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။ ရှမ်းပြည်နယ်မြောက်ပိုင်းနန်ခမ်းမြို့ပေါ်နယ်တောင်ပိုင်းဖဲခုံမြို့နယ်တဲကလက်ဤစစ်ဘေးဒုက္ခသည်စခန်းကို စက်တင်ဘာလ 5ရက်နေ့မနေ့ညနဲ့ဒီနေ့6ရက်နေ့မနက်အစောပိုင်းမှာစစ်ကောင်စီတပ်ကလေးချောင်းကနေဘုံကျဲတိုက်ခိုက်လို့ကလေးတွေအပါအဝင်လူအယောက် 20ကျော်သေဆုံးခဲ့ပါတယ်။မဲ့ရင်မျိုးသူတင်ပြပါမယ်ရှင်။
ရှမ်းပြည်နယ်ကနန်ခမ်းမြို့ပေါ်နယ်ဖဲခုံမြို့နယ်ကလက်ဤစစ်ဘေးဒုက္ခသည်စခန်းကိုစက်တင်ဘာလ9ရက်ညပိုင်းနဲ့6ရက်နေ့မနက်အစောကြီးပိုင်းမှာစစ်ကောင်စီတပ်ကလေးချောင်းနဲ့ဘုံကျဲခဲ့တာကြောင့်ကလေးတွေအပါအဝင် 20ကျော်သေဆုံးခဲ့တယ်လို့ဒေသခံတွေနဲ့ကူညီကယ်ဆယ်ရေးလုပ်ပေးနေသူတွေကပြောပါတယ်။ဒီကနေ့ညနေပိုင်းအထိစီးရင်ရာနန်ခမ်းမြို့ပေါ်တိုက်ခိုက်ခံရမှုမှာ9ရောက်တေဆုံးပြီးတော့ဒဏ်ရာရတဲ့သူစီရင်ကောက်လို့မရသေးပါဘူး။နှစ်နေရာပေါင်းခံမှန်းဒဏ်ရာရတဲ့သူ19ရောက်အထက်ရှိပြီးတော့အဲ့ဒီအထဲမှာစိုးရိမ်ရသူတွေနဲ့ပျောက်ဆုံးနေသူတွေပါရှိတယ်လို့ကူညီပေးနေသူတွေကပြောပါတယ်။တေဆုံးထိခိုက်သူတွေဟာတာမန်အရက်သားတွေဖြစ်တယ်လို့လုံခြုံရေးအရာမြင့်မဖော်လို့တဲ့နန်ခမ်းမြို့မှာကယ်ဆယ်ရေးလုပ်ပေးနေသူတယောက်ကအရက်ဖေကိုပြောပါတယ်။
အပေါ်ရတဲ့လူတွေကတော်တော်အမျိုးနဲ့တူတူထော်ပြီးမှကျွန်တော်ဒီခွင့်ရုံကနေပြည်သူဆိုင်ကိုသွားပြေးလိုက်တာ။အခုတရားဝင်မသိသေးဘူး။ဒီစစ်ကောင်ကအလောင်းကြတော့အခုကစက်တရားပြည်နောက်ထပ်ကလောင်း။အပေါင်းဦးသားတော်တော်ကျောင်းကျောင်းကနေအပေါင်းကိုပြည့်စည်ကုန်ပြီ။ဒီလူတွေကတိနေတာအမှန်တကယ်စစ်သားနေတဲ့နေရာကတော့ပြည်တော်မကြည့်ဘူး။ဒါနဲ့အခုကပြည်သူတွေနဲ့အကုန်လုံးကြည့်တာ။
တဲအမျိုးသားလူမျိုးကြီးတက်မလို့တည်ရနယ်လေးကလည်းနန်ခမ်းမြို့ပေါ်မှာလေးချောင်းတိုက်ခိုက်ခံရမှုကြောင့်ကလေးငယ်2ယောက်အမျိုးသား9ယောက်အမျိုးသမီး4ယောက်သေဆုံးခဲ့ပြီးတော့စစ်တရောက်ဒဏ်ရာရခဲ့တယ်လို့ဒီကနေ့မနက်အစောပိုင်းမှာပဲထုတ်ပြန်ထားပါတယ်။ ဒါအပြင်ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်ကလက်ဤစစ်ဘေးဒုက္ခသည်စခန်းကိုလည်းစက်တင်ဘာလ9ရက်နေ့မနေ့ည7:00ဝန်းကျင်မှာစစ်ကောင်စီတပ်ကလေးချောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်ကလေးခုနှစ်ယောက်အပါအဝင်9ယောက်သေဆုံးခဲ့ပြီးတော့အများအပြားဒဏ်ရာရခဲ့တယ်လို့
ENB ဂျာဂါလာအုပ်ချုပ်ရေးကောင်စီ
ပြပွဲပုံကျတော့ဒီထိခိုက်ဒဏ်ရာတူများတော့ဗောနော်အစေုံစစ်ကောင်ကိုလည်းဖြန့်ကျုပ်တော့ပူရတော့ဗောနော်ဟိုအဲ့ဒီတကြောင့်မို့ကြောင့်တော့အာတိကျတဲ့ဟိုထိခိုက်ဒဏ်ရာစင်းရုံမရတွေကိုအင်ချီ20ကျော်လောကပစ္စည်းတော့ရတယ်ပျောက်ဆုံးနေတာတွေရှိသေးတာကြောင့်တိတ်ဆုံးမှုစီရင်တိုးနိုင်တယ်လို့လည်းကိုပညာကဆိုပါတယ်။တရနယ်လီပြောခွင့်ရသူလွေးရီဦးကတော့အခုလိုကိစ္စတွေကိုမှတ်တမ်းတင်ထားပြီးတော
ကပဲအုပ်စုလိုက်ကိုပို့ပြီးတော့မှဦးတည်လာတယ်လို့လည်းကျွန်တော်တို့ပြောလို့ရပါတယ်မင်းဆိုကုန်ဆောင်တွေလည်းပါတယ်ခရီးတင်ရတယ်လည်းပါပါတယ်ဒီကိစ္စတွေကကျွန်တော်တို့ကမှတ်တမ်းတင်ထားပြီးနောက်ပိုင်းမှာတကယ်လို့စစ်ကောင်စီကိုရေးယူမယ်ဆိုကျွန်တော်တို့ဘက်ကလည်းစူပေါင်းလို့ရှိပါတယ်
DNL ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနန်းဆန်၊ကုတ်ခိုင်၊တီဘော၊နောင်ရှုနဲ့ကြောင်မဲမြို့နယ်တွေမှာစစ်ကောင်စီတပ်ရဲ့လေကြောင်းနဲ့လက်နက်ကြီးကြောင်ဩဂုတ်လ၁လအတွင်းမှာအရက်သား28ယောက်သေဆုံးခဲ့ကြောင်း DNL ကစက်တင်ဘာလ3ရက်နေ့မှာထုတ်ပြန်ထားပါတယ်ရှင်
။ RFA ကထုတ်လွှင့်နေပါတယ်ရှင်။အာနာသိမ့်ပြည့်ရဲ့နောက်ချင်းပြည်နယ်မှာကျန်းမာရေးစောင့်ရှောက်မှုပိုနယ်လာပြီးတော့ကိုဝင်ဆောင်မိခင်နဲ့မွေးကင်းစကလေးတွေတည်ဆုံးတာတွေများလာတဲ့အကြောင်းမဆန်မော့အောင်ဆက်ပြောပြပါမယ်ရှင်
။လမ်းမဆက်သွယ်ရေးခက်ခဲပြီးဝေးလံခေါင်ပြားတဲ့ချင်းပြည်နယ်မှာအာနာသိမ့်ပြီးနောက်ကျမ်းမာရေးစောင့်ရှောက်မှုအားနည်းလာချိန်မှာကိုဝင်ဆောင်မိခင်နဲ့မွေးကင်းစကလေးငယ်တွေတည်ဆုံးတာများလာတယ်လို့အကူအညီပေးသူတွေနဲ့ဒေသခံတွေကပြောပါရယ်။စေဝါတွေတည်ယူခွင့်ကန့်သက်ခံထားရတာကျမ်းမာရေးဝန်ထမ်းမလုံလောက်တာတွေကြောင့်ချင်းပြည်နယ်ကဒေသခံတွေကျမ်းမာရေးပြဿနာတွေရင်ဆိုင်နေရတာဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့မှာပဲထန်တလန်မြို့နယ်မှာစစ်ပေးဒုက္ခသည်အမျိုးသမီးတဦးမိဘဝင်အသက်ဆုံးရှုံးခဲ့ပါတယ်။လမ်းမဆက်သွယ်ရေးခက်ခဲတာကြောင့်မြို့ပေါ်ဆေးရုံမသွားနိုင်ပဲအရက်လက်တဲ့နဲ့ကလေးမွေးဖွားရာကနေမိခင်ဆုံးပါသွားတာလို့ဒေသခံတဦးကပြောပါတယ်။
တော်လေကလေးမွေးရတော့ကလေးရောမွေးပြီဒါမဲ့အချင်းမထွက်နိုင်တာ။နိုင်ရင်တနိုင်လောက်ကြာရတော့မထွက်နိုင်တော့နောက်ဆုံးမှဆေးရုံသွားတာ။ဆေးရုံမရောလာမှာပဲဆုံးသွားတာ။က
ကလေးကကျမ်းမာပါတယ်သူတို့ကျမ်းမာနေရောကွယ်လွန်သူအမျိုးသမီးဟာအကျမ်းမဖက်အာနာဖီဆိုင်လှူရှာမှုစီဒီယံမှာပါဝင်ထားတဲ့ကျောင်းဆရာမတအုပ်ဖြစ်ပြီးထန်တလဲမြို့နယ်ကနေလုံလဲကြရကိုတင်းရှောင်းနေသူဖြစ်ပါတယ်မင်းတက်မြို့နယ်ရဲ့ကျမ်းမာရေးတာဝန်ခံတအုပ်ပြောပြချက်အရာ၃နှစ်ကျော်အတွင်းမင်းတက်မှာမိခင်နဲ့မွေးခင်စာကလေး၂၂ဦးထက်မနည်းတည်ဆောင်းခဲ့ပါတယ်
ကျွန်တော်တို့အမိကျင်ပါတော့ဒီအာနီသွားခြင်းနဲ့ချစ်ချစ်ကိုဝန်ဆောင်နေတဲ့အချိန်တင်ပါပဲချစ်ချစ်ပါတော့ဒေသုံးနဲ့စည်ရင်းကတော့ကျွန်တော်တို့စနေဦးအထိရောကျွန်တော်တို့စည်ရင်းကောက်ခံရရှိထားတယ်အဲ့တဲ့တော့များမယ်ပေါ့နော်ကလေးအနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့စည်ရင်းအတိအကျောက်ထားတဲ့ဟာကကျွန်တော်တနည်းဆုံးစည်ဦးချက်မကပေါ့နော်စစ်တပ်ကိုခုခံတော်လှန်မှုအားကောင်းတဲ့ချင်းပြည်န
ို့မှာကျမ်းမာရေးပိုင်ဆိုင်ရာအကူအညီပေးနေသူတဦးကပြောပါတယ
်လမ်းမဆက်တွေကောင်းတယ်လူချင်းဆက်လမ်းတွေတက်တရားလမ်းတွေကိုသုံးရမယ်အသာကျွန်တော်တို့တောင်ရလမ်းတွေခြေချင်းထမ်းခေါ်ရတာတို့မေးလီနာတာသာစီးပွားဖို့အတွက်ပိုင်နာလာတဲ့အချိန်ကနေအစီအစဉ်ရောက်ဖို့အမှန်အဖြစ်အချိန်ကပူကြသွားနိုင်တယ်ပေါ့နော်အာနာမတိတ်ရင်ကတည်းအာနာတိတ်ဒီကာလမှာဒီဒီဆုံးဆုံးကြီးကျမ်းမာရေးစောင့်ရှောက်မှုမရတာတွေကတော့ပူပြီးတော့များပါပါနဲ့
ပြည်သူတွေကိုကျမ်းမာရေးစောင့်ရှောက်မှုပေးနိုင်မယ်လူအင်အားလုံလောက်ဖို့လိုအပ်တယ်လို့ကံပလတ်မြို့နယ်ကျမ်းမာရေးတာဝန်ခံတဦးကပြောပါတယ
်တော့စီးဝါနဲ့လူအင်အားတော့ဒီအလုံလောက်မရှိဘူးပေါ့ဟုတ်ဝန်ထမ်းအင်အားကျတော့ CTM နည်းနဲ့ကျွန်တော်တို့သွားတယ်ဒါပေမဲ့တချို့ကျတော့ပြန်မပါဘူးနိုင်မှုပေါ့တချို့အဝေးရောက်ကုန်တယ်အဲ့လိုပြပြမှာတကယ်လှုပ်ရှားတဲ့လူတွေကနေတာပေါ့လုံလောက်မှုမရှိ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာတော့ကျမ်းမာရေးစောင့်ရှောက်မှုတွေကိုတပြည်နယ်လုံးအတိုင်းအတာနဲ့ကြဲကြဲပြန့်ပြန့်လှုပ်ဆောင်ခဲ့ပေမဲ့အခုတော့ပုံမှန်ကျမ်းမာရေးစောင့်ရှောက်မှုရရှိဖို့ကိုတောင်ခက်ခဲနေတယ်လို့ဒေသခံတွေကပြောကြပါတယ်ရှင
် RFA ကိုကြည့်ရှုနေရတာပါရှင်အထွေထွေအကြအတဲနဲ့ကုံစည်းနှုံးတွေအစမတန်မြင့်တက်လာတဲ့ဒီနေ့ခေတ်မှာရန်ကုန်တိုင်းတာမွေမြို့နယ်မှာ900ကျပ်တန်ထမင်းဆိုင်ကိုငွေလာဝင်းဆိုတဲ့နာမည်နဲ့အမျိုးသမီးငယ်တစ်ယောက်ကဖွင့်ထားပါတယ်ဒီအကြောင်းကိုနေရင်ကျော်ပြောပြထားပါတယ်ရှင
်လူကျင်တဲ့အတွက်ဒီ900ဆိုင်ကိုဖွင့်ခဲ့တာရောင်းခဲ့တာပေါ့နော်အဲ့တော့လူရက်ရှင်လို့မဟုတ်ဘူးလူကုသိုလ်လူကျင်လို့ပြီးတော့ဒီအမြတ်ကိုစားကျင်တာမဟုတ်ဘဲနဲ့ဒီပီတိကိုစားကျင်လို့ဒီ900ဆိုင်ကိုဖွင့်ခဲ့တာပေါ့
လက်လုံးလက်စားလူရန်သားတချို့အား900ရနေတဲ့ထမင်းဆိုင်လေးတစ်ဆိုင်ရန်ကုန်တိုင်းတာဝန်မြို့နယ်ကြောင်မြောင်းရက်ွက်နီဂျောဒလန်းနဲ့ဓမ္မစင်တာလမ်းတောင်းမှာရှိနေပါတယ်ငွေလာဝန်းဆိုတဲ့အဲ့ဒီဆိုင်လေးကိုဖွင့်ထားတဲ့သူကအားကောင်းမောင်းတဲ့အမျိုးသားတွေအသင်းအဖွဲ့တွေမဟုတ်ပါဘူးမလူလူဆိုတဲ့အသက်29နှစ်အရွယ်အမျိုးသမီးတစ်ယောက်ပါမလူလူကသူကိုယ်တိုင်လဲအရက်ပြောရဆိုရင်ပလုံကောက်တယ်လို့ဆိုတဲ့စွန့်ပစ်ထားတဲ့ပလင်းကုန်ဘူးကုန်တွေကောက်ရောင်းပြီးနေထိုင်စားတောက်ခဲ့ရတဲ့ဘဝကိုဖြတ်တန်းရခဲ့ပူပါတယ်ဒါကြောင့်သူ့လိုအခြေခံလူရန်းစားတွေအတွက်ရည်ရွယ်ပြီးပြီးခဲ့တဲ့နှစ်ဆန်အစလို့ဒီထမင်းဆိုင်လေးကိုဖွင့်နေတာလို့ပြောပြပါတယ
်ဆိုင်ဆဖွင့်တာကတော့ဒီတလာပိုင်း6ရက်2024ပေါ့နော်အဲ့ဒီကဆိုင်ဆဖွင့်တယ်ဆိုင်ဆဖွင့်နေတာဒီအသီးရွက်အသားငါးကိုတပွဲ900ကျပ်ကိုတန်းနဲ့ရောင်းချပေးတယ်ဒီနေ့ချိန်ထိလည်းဒီဈေးနဲ့ပဲကြောင်ပေးတ
ယ်ဒီထမင်းဆိုင်ကိုတပတ်လုံးပိတ်ရမရှိဖွင့်တာပါလေကြာတာပရိနေမှာတော့စံတိတ်ချက်နဲ့အသားငါးအသီးရွက်တစ်မျိုးစီချက်ပြီးစတုတ္တိတာကျွေးတဲ့အတွက်လူမျိုးဘာသာမျိုးလာပြီးသုံးဆောင်နိုင်ပါလေလို့မလူလူကပြောပြပါဒီလိုလုံနိုင်တာကလည်းသူတယောက်တည်းကြောင့်မဟုတ်ပဲဝန်ထမ်း3ယောက်နဲ့အသီးမိတ်ဆွေတွေကတက်တက်ကြွကြွကူညီနေတဲ့အတွက်ကြောင့်လို့ပြောပါလေဘာကြောင့်ဟင်းတစ်ပွဲကို900နဲ့ရောင်းနိုင်တာလဲဆိုတော့
900ကျန်တယ်ဘာလို့ရောင်းနိုင်တာလဲဆိုတော့လူလူစေတနာကြောင့်ပဲရောင်းနိုင်တာပါလူလူလိုလိုအခြေခံလူတန်းသားတွေကိုဒီတနက်စာလေးအစဉ်ပြေစေခြင်းနဲ့ဒီဝမ်းရည်အတွက်ဒီခမင်းတလုံးရဲ့တန်ဖိုးကိုကောင်းကောင်းနားလည်အတွက်ကြောင့်မို့လို့ခုလိုမျိုးအခြေခံလူတန်းသားတွေကိုဒီအစဉ်ပြေစေခြင်းနဲ့ဆန္ဒနဲ့ပဲဒီ900ကျန်တယ်လည်းရောင်းချပေးရပ
ါဒါကြောင့်ဒီဆိုင်မှာအမင်းလိုလိုလာစားဖြစ်တယ်လို့ဖောက်တဲ့တယောက်ဖြစ်တဲ့မအီခိုင်ကပြောပြပါတယ
်သူကတည်တတ်တယ်ပြီးတော့အသားငါးပါတယ်အရွက်လည်းပါတယ်အဲ့လိုပေါ့နော်ဟင်းရေတောင်းငပြည့်တူစရာအဆုံးခုခွဲနေလည်းပါတဲ့အတွက်ကိုကျမတို့ကတန်လို့လာစားဖြစ်ပါတယ်ရှင
်အပြင်မှာကုံစင်းနှုံးတွေဘလောက်ပဲတက်တက်ငွေလာဝန်းထမင်းဆိုင်ရဲ့ဈေးနှုံးကိုမပြောင်းလဲပဲဆက်ပြီးရောင်းနိုင်အောင်ကြိုးစားနေမယ်လို့မလူလူကပြောပါတယ်ခင်ဗျာ
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်